အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်နက်သယာဟူနဲ့ဗိုလ်ထုတွေကတွေ့ဆုံခဲ့ပြီးနိုင်ငံအရေးကိစ္စအပြင်ဒေသဆိုင်ရာနဲ့တကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျူရောကသတင်းထုတ်ပြန်ပါတယ်။နိုင်ငံခေါင်းဆောင်တွေကကုလသမဂ္ဂထွေထွေညီလာခံတက်ရောက်ရင်းဘေးပန်းအဖြစ်နယူးယောက်မြို့ကဟိုတယ်အခန်းတစ်ခန်းမှာတွေ့ဆုံခဲ့ကြတာပါ။အင်ဂျူရောမှာမဟုတ်ဘဲအခုလိုတွေ့ဆုံခဲ့ပုံကိုနတန်ယာဟုအစိုးရပေါ်သဘောမကျတဲ့အရေးအယောင်ဖြစ်အစ္စရေးနိုင်ငံမှာတော့အတိတ်ပဲကောက်ယူနေကြပါတယ်။ချင်းနိုင်ငံသမားကြဲကြဲပြန့်ပြန့်သဘောတူမျှချက်မရှိဘဲအစ္စရေးနိုင်ငံရဲ့အခြေခံကြဆုပ်ဒီမိုကရေစီအဆောက်အအုံတွေကိုပြောင်းလဲခဲ့တာအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစိုးရိမ်မကင်းဖြစ်မိကြောင်းထပ်မံပြောကြားခဲ့တယ်လို့အင်ဂျူရောထုတ်ပြန်ချက်ကဆိုပါတယ်။နတန်ယာဟုအစိုးရကတရားရေးစနစ်ကိုပြောင်းလဲလိုက်တဲ့အတွက်အစ္စရေးတနိုင်ငံလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ဒီပြောင်းလဲပေါ်ရတဲ့မအေးတဲ့အကြောင်းအမေရိကန်ကအချိန်ချင်းပြောခဲ့ပြီးသားလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်တော့မှမပြောင်းလဲတာတခုကတော့ရှိပါတယ်တဲ့။အဲ့ဒါကတော့အစ္စရေးနိုင်ငံရဲ့ဒီမိုကရေစီပေါ်ထားရှိတဲ့ဒီကဝတ်ဖြစ်ပါတယ်လို့အစ္စရေးဝန်ကြီးချုပ်ကဆိုပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှမရှိစေရဆိုတဲ့ချက်ကိုတော့သမ္မတဘိုင်ဒန်ကနေတန်ယာဟုပါသဘောတူကြပါတယ်။အရှေ့လက်ပိုင်းငြိမ်းချမ်းရေးအဖြစ်အရာမှာပါလက်စတိုင်းနိုင်ငံထူထောင်ရေးအရေးကအရေးကြီးတာကိုသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့အစ္စရေးတာဝန်ရှိသူတွေကတော့ဒီချက်ကိုအချိန်ချင်းပယ်ချထားခဲ့ပြီးဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ကိုနေ့ကိုပိုင်းမှာအမေရိကန်လာဖို့သမ္မတဘိုင်ဒန်ကတရားဝင်ဖိတ်ကြားခဲ့ပါတယ်။